Welcome to the Voice of America in Burmese.
ဒီကညချမ်းပါ။မြန်မာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တင်ပါနေအော်တိုဝါ၈ရက်ဂျာဇာပိနေညပိုင်းမှာမာဘာသာစီစဉ်လေးကိုမဘာဆန်တော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ37 39 51နဲ့အဲယာမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နာမည်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒုသမ္မတလောင်းတို့ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမ္မတလောင်းဖြစ်တဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ UDP နဲ့မှမနေ့ကစကားစစ်ထိုးခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲအတွက်အမေရိကန်မှာ COVID-19 ကာယရောဂါကြောင့်လူ300,000ကျော်သေဆုံးခဲ့တာဟာသမ္မတထရမ့်ရဲ့အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့Democratic Party ဒုသမ္မတလောင်းကမလာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပါတယ
် The American people have witnessed what is the greatest failure of any president
American နိုင်ငံရဲ့တမိုင်းတခြားအစိုးရအဆက်ဆက်မှာဒါကအကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်ဆိုတာကို American ပြည်သူတွေကိုယ်တိုင်ကြုံတွေ့ခဲ့ရတယ်လို့အထက်လွှတ်တော်မှ Harris ကပြောလိုက်ပါတယ်ဒါပြင်ကမလာဟဲရစ်ကသူ့အနေနဲ့ဆေးဘက်ဆိုင်ရာကြွမ်းကျင်သူတွေရဲ့ထောက်ခံမှုမပါဘဲသမ္မတထရမ့်ကကိုဗစ်ကာကွယ်ဆေးကိုထိုးဖို့ပြောရုံနဲ့တော့သူ့အနေနဲ့မထိုးနိုင်ဘူးလို့လည်းပြောသွားပါတယ်။ဒုသမ္မတမိုက်ပန့်စ်ကတော့ကိုဗစ် -19 ကာယရောဂါနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရရဲ့ကိုင်းတယ်ပုံတွေကိုကာကွယ်ပြောဆိုခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးအမေရိကန်ပြည်သူတွေရဲ့ကျန်းမာရေးကိုပထမဦးစားပေးဆောင်ရွက်ခဲ့တယ်ဆိုတာအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းပြောကြားလိုက်ပြီးတော့အထက်လွှတ်တော်အမတ် Harris ကိုလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဝေဖန်လိုက်ပါတယ်
။ Stop playing politics with people's lives.
လူရဲ့အသက်တွေနဲ့ရင်းပြီးတော့နိုင်ငံရေးကစားတာတွေကိုရပ်တန့်မှုကျွန်တော်အနေနဲ့အထက်လွှတ်တော်အမတ်ကိုတောင်းဆိုပါတယ်လို့ဒုသမ္မတမိုက်ပန့်စ်ကပြောသွားတာပါဒီစကားစစ်ထိုးပွဲအတွင်းမှာနှစ်ဖက်အခြေတင်ပြောဆိုခဲ့ကြပေမဲ့လည်းပြီးခဲ့တဲ့ဘက်ကသမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့ရဲ့စကားစစ်ထိုးပွဲတဲ့တော့တစ်ဖက်နဲ့တစ်ဖက်ပိုပြီးတော့လေးလေးစားစားရှိခဲ့ကြပါတယ်ခင်ဗျာအမေရိကန်သမ္မတဒေါနယ်ထရမ့်ကသူကိုဗစ် -19 ရောဂါကူးစက်ခံတာဟာအစိုးရကအကောင်ဖြစ်တယ်လို့ဗိုလ်ထုနေ့ကထုတ်လွှင့်လိုက်တဲ့ဗီဒီယိုထဲမှာပြောလိုက်ပါတယ်သမ္မတထရမ့်ကသူဆေးရုံတက်နေတဲ့82နှစ်အရွယ်အတွင်းရခဲ့တဲ့ကုသမှုတွေကိုအင်ဂျီတော်ကနေချီးကျူးခဲ့တာပါဒီထဲမှာ Regeneron Company ကစမ်းသပ်ထုတ်လုပ်လိုက်တဲ့ကိုခံစွမ်းအားမြင့်တင်တဲ့ဆေးနဲ့တခြားဆေးဝါးတွေပေါင်းပါတယ်ဒီဗီဒီယိုဟာဗိုလ်ထုနဲ့နေ့လယ်ပိုင်းကအင်ဂျီတော်ရဲ့တောင်ပတ်ချမ်းကမြက်ခင်းမြင်မှာရိုက်ထားတာဖြစ်တယ်လို့အင်ဂျီတော်အရာရှိချုပ် Mark Meadow ကသတင်းတောက်တွေကိုပြောပါတယ်ကိုခံစွမ်းအားမြင့်တင်တဲ့ဆေးကိုအမေရိကန်မှာရှိတဲ့ COVID-19 ရောဂါကူးစက်ခံတဲ့လူနာတွေအကုန်လုံးကိုအခမဲ့ရအောင်လုပ်ပေးသွားမှာဖြစ်တယ်လို့သမ္မတထရမ့်ကကတိပြုပါတယ်။လူတိုင်းကိုလည်းသမ္မတကိုပေးတယ်လို့မျိုးပေးတာမျိုးလုပ်စေချင်တယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကို REGN-COV2 ကိုဟန်ဆွားမြင့်တင်တဲ့ဆေးပေးခဲ့တယ်ဆိုတာကို Regeneron Company ကအတည်ပြုခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့အားလုံးကိုအခုနဲ့မကုန်ခင်အမေရိကန်နိုင်ငံကိုပြန်လာစေချင်တယ်လို့ American သမ္မတဒေါ်နယ်ထရမ့်ကမနေ့ဗုဒ္ဓနေ့ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်မှာတတိရှိရှိနဲ့တောင်ဝန်ထမ်းဆောင်နေတဲ့ကျန်နေတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေကို Christmas အမီပြန်ခေါ်တင်တယ်လို့သမ္မတထရမ့်ကဗိုလ်ထုနေ့ညက Twitter ကနေရေးပါတယ်။သမ္မတထရမ့်မပြောခင်နိုင်ပိုင်းအလိုမှာတော့ American မျိုးသားလုံခြုံရေးချန်ပီ Robert O'Brien က American နေနဲ့ရှင်းနစ်စမ်းကြရင်အာဖဂန်မှာရှိတဲ့တပ်ဖွဲ့ဝင်9000လဲက2500ကိုရှော့ချသွားဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ American နိုင်ငံရဲ့တပ်တန်းကြာဆုံးစစ်ပွဲဖြစ်တဲ့အာဖဂန်စစ်ပွဲဟာ2000ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအာဖဂန်နစ္စတန်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ကရှေ့တောင်အာရှဒေသမှာတရုတ်နိုင်ငံဩဇာလွှမ်းမိုးမှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒေသတွေမှာရှိတဲ့နိုင်ငံ၅နိုင်ငံကိုအကူအညီပေးဖို့အတွက်အကျိုးတူဆောင်ရွက်မှုတစ်ခုကိုစတင်လိုက်ပါတယ်။ဒီအကျိုးတူဆောင်ရွက်မှုကအစဉ်လာအဖြစ်တရုတ်နိုင်ငံကိုအကူအညီယူလို့ရှိတဲ့ဒေသတွေနိုင်ငံတွေကိုအကူအညီတွေပေးပြီးတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုရှော့ချနိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ဒေသတွေကလေ့လာအကဲခတ်သူတွေကပြောပါတယ်။မေဂန်အမေရိကန်အကျိုးတူဆောင်ရွက်မှုကိုပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့မှာစတင်လိုက်ပြီးဒီအကျိုးတူပူးပေါင်းဆောင်ရွက်မှုကြောင့်အမေရိကန်အစိုးရအနေနဲ့ဒေသတွင်းမှာရှိတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုဗီယက်နမ်၊ထိုင်းနိုင်ငံတွေမှာကိုဗစ် -19 ရောဂါကနေမိုးကောင်ရေရှားမှုပြဿနာတွေအထိအစားတဲ့အစီအမံကိန်းအမျိုးမျိုးမှာအကူအညီတွေပေးသွားမှာဖြစ်ပါတယ်။အဲ့လိုမျိုးအရှေ့တောင်အာရှဒေသတွေမှာအကျိုးတူဆောင်ရွက်မှုတွေကိုလှုပ်ချင်းအားဖြင့်ဒေသတွင်းနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံထက်အမေရိကန်ရဲ့အကူအညီတွေပေါ်မှာပို့ပြီးတော့ထောက်ခံလာနိုင်မယ်လို့အမေရိကန်တောင်ဝန်ရှိသူတွေဘက်ကမျှော်လင့်နေတယ်လို့အကဲခတ်တွေကပြောပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ 31kHz 9833ညတိုင်းဒိုမီတာ 32k kHz 6309ညလိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနစ်တင်းငွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမြမစက်တာပရင်းနေည VOA American တရဲ့ထိတ်တက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကိုဗစ်ကရောဂါနဲ့ကြုံနေရချိန်မှာပဲမြန်မာနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ရွေးကောက်ပွဲကို EU ဥရောပသမဂ္ဂအကဲခတ်အဖွဲ့ကအပြည့်အဝစောင့်ကြည့်အကဲခတ်နိုင်မှာမဟုတ်ကြောင်းပြောလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆန်းစစ်မှုအစီရင်ခံစာကိုတော့ပြည့်ပြည့်စုံစုံနဲ့ပူကောင်းတဲ့အကြံပြုချက်တွေလည်းထုတ်ပြန်သွားမယ်လို့ဆိုလိုက်ပါတယ်။ဒီရွေးကောက်ပွဲမတိုင်ခင်တလားလူမှာပဲဥရောပသမဂ္ဂရဲ့ရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူအဖွဲ့ EEM အနေနဲ့မြန်မာနိုင်ငံကိုရောက်လာပြီးရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးမြင့်နိုင်နဲ့အင်တာနက်ကနေဒီနေ့ဆွေးနွေးခဲ့တာအခုလိုထုတ်ပြန်လိုက်တာပါဒီဥရောပသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပဲအခု EEM ရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့ကိုအထွေထွေပြေဝတဲ့ကျွမ်းကျင်သူ၄ဦးနဲ့ဖွဲ့စည်းခဲ့ပြီးကိုဗစ်ကန့်သတ်ချက်တွေကြားကဆက်ကျင်းပါမယ်မြန်မာဒီမိုကရေစီရွေးကောက်ပွဲအတွက်ပံ့ပိုးပေးဖို့ဖြစ်တယ်လို့ဆိုပါတယ်ဒီရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးနောက်ခံခြေနေမူပေါင်းစီမံအုပ်ချုပ်မှုလုပ်ငန်းစဉ်အစဉ်အဆက်စတာတွေအပြင်သတင်းမီဒီယာနဲ့လူမှုမီဒီယာအခြေအနေတွေကိုလည်းစောင့်ကြည့်အကဲဖြတ်သွားမယ်လို့ဆိုပါတယ်ခင်ဗျ။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကမြန်မာနိုင်ငံမှာရိုဟင်ဂျာ300,000ကျော်ကိုစခန်းတွေထဲဆက်ထိန်းသိမ်းထားတဲ့ပေါ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ HRW လို့တကောက်ခေါ်တဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာ300,000ကိုရခိုင်ပြည်နယ်ထဲကနေထိုင်စရာမရှိတဲ့စခန်းတွေထဲဆက်ထိန်းထားတာကလူမျိုးရေးအရခွဲခြားဆက်ဆံတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒါကြောင့်မို့မြန်မာမွတ်စလင်တိုင်းဝိုင်းတွေလွတ်လပ်မှုနဲ့ဂုဏ်သိက္ခာရှိမှုတွေပြန်ဖော်ဆောင်နိုင်ရေးဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံတကာအနေနဲ့ဖိအားပေးတင်တယ်လို့ဒီလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကဆက်တောင်းဆိုလိုက်ပါတယ်။ဒီလူ့ခွင့်ရေးအဖွဲ့ရဲ့အာရှကြီးရလက်ထောက်ညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကလည်းမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေစခန်းထဲမှာထိုင်ပြီးဆွေးမြေသွားအောင်လုပ်နေတာဖြစ်တယ်ဆိုပြီးအခုလိုဆက်ဝေမှန်လိုက်ပါတယ်
။ The reality is that there
လက်တွေ့မှာပြနေတာကမြန်မာဆွေးရအနေနဲ့ပြည်တော်စုအစ်စ်မာရောပြည်နယ်အစ်စ်မာရောလုံခြုံရေးတပ်ဖွဲ့တွေအစ်စ်မာပါအထောက်အထားအရတွေ့ရှိထားတဲ့လက်ရှိလူမျိုးရေးခွဲခြားဖိနှိပ်ချုပ်ချယ်တဲ့နိုင်ငံတကာပြည်မှုကြီးတွေကိုပြောင်းလဲဖို့နိုင်ငံရေးအာတိသမရှိသေးဘူးလို့ပြောသွားတာပါ။မြန်မာဆွေးရအနေနဲ့ကတော့ဒီရိုဟင်ဂျာဆိုတဲ့အုံလုံးကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာ။နိုင်ငံတကာမှာကိုဗစ်ရောဂါပြန့်ပွားမှုမှာတော့ရုရှားနိုင်ငံတဲ့ဒီနေ့ပိုးတွေ့သူသက် 11,500 နီးပါးရှိခဲ့ပြီးအမြင့်မားဆုံးနေ့စဉ်တွင်နှုန်းနီးပါးဖြစ်ခဲ့ကစုစုပေါင်းပိုးတွေ့သူ 132,600 ကျော်ရှိသွားပါပြီ။ဒီနေ့ထပ်သေဆုံးသူကလည်း192ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူက 22,056 ဦးရှိလာနေပါပြီ။နေ့စဉ်ပိုးတွေ့နှုန်းအမြင့်ဆုံးကတော့ 11,600 ကျော်ဖြစ်ပြီးမေလလယ်တုန်းကဖြစ်ခဲ့တာပါအင်ဒိုနီးရှားနိုင်ငံမှာလည်းဒီနေ့ပိုးတွေ့သူသစ်4,850ဖြစ်အမြင့်မားဆုံးစံချိန်တင်ခဲ့ပြီးပိုးတွေ့သူစုစုပေါင်း 32,564 ဦးရှိလာနေကဒီနေ့သေဆုံးသူကလည်း108ဦးထက်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 11,580 အထိရှိလာနေကအရှိတောင်အရှမှာသေဆုံးမှုအများဆုံးဖြစ်နေပါတယ်မြန်မာနိုင်ငံမှာလည်းမနေ့ညနောက်ဆုံးထုတ်ပြန်ချက်အရပိုးတွေ့သူသစ်စံချိန်တင် 1,400 အထိတက်လာတာကြောင့်စုစုပေါင်းပိုးတွေ့သူ21,433 ရှိလာကတည်ဆုံးသူတည်းလဲ39အထိရှိကစုစုပေါင်းတည်ဆုံးသူ910အထိရှိလာနေပါတယ်မြန်မာနိုင်ငံမှာအခုလိုပိုးတွေ့သူများလာတာကအမြန်စစ်နိုင်တဲ့နေ့တစ်ကြောင်အရင်ထက်မကြာခင်ရပိုင်းတည်းမှာလူပိုးများများစစ်လာနိုင်ပြီးမနေ့ကလူပေါင်း12,322ဦးအထိစစ်ဆေးနိုင်ခဲ့ပါတယ်ခင်ဗျာဒီနေ့စာပေဆိုင်ရာနိုဘယ်ဆုကိုအမေရိကန်ကဗျာဆရာမလူးဝစ်ဂလုကိုသူမရဲ့တူချင်းတရှိမှုပေါ်အမားရင်းမဲ့လှပတဲ့ကြပြဖွင့်ဟမှုတွေပေးရလိုက်ပါတယ်။ဆွေဒင်သိပ္ပံအကယ်ဒမီကအမြဲတမ်းတွင်ဝင် Max Mann ကအခုလိုပေးရလက်ကြောင်း Stockholm မြို့ကနေကြေညာလိုက်တာပါ။ဒီကဘာအကြီးမြတ်ဆုံးစာပေစုကြီးပေးရမှုပေါ်နှစ်ပေါင်းများစွာအငင်းပွားမှုတွေအလွဲသုံးစားမှုတွေကြုံခဲ့ပြီးအခုလိုပေးရလိုက်နိုင်တာပါ။2018ခုနှစ်တုန်းကတော့ဒီစုကိုရွေးချယ်တဲ့ဆွေဒင်အကယ်ဒမီဖွဲ့မှလိန်ပိုင်းဆိုင်ရာအလွဲသုံးစားပြုမှုရှိခဲ့တယ်လို့စစွဲမှုတွေဖြစ်ခဲ့ပြီးအဖွဲ့ဝင်တော်များများနှုတ်ထွက်ခဲ့တာကြောင့်ဒီစုကိုမပေးဘဲဆိုင်ငံ့ထားခဲ့ရပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီး Nobel Foundation အဖွဲ့ကြီးရဲ့ယုံကြည်မှုပြန်ရလာပြီးမနှစ်2019ကတော့
စာပေနိုဘယ်ဆုစကူးသူနှစ်ဦးကိုကြေညာနိုင်ခဲ့ပါတယ်ခင်ဗျာ The Voice of America VOA ကြာတာရင်းရပါတဲ့တွေကိုကိုရန်နိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
VOA American တန်ရဲကြာတာရင်းနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဗုဒ္ဓဦးနေ့ညကကျင်းပခဲ့တဲ့ American နိုင်ငံဒုတိယသမ္မတလောင်းနှုတ်စကားစစ်ထုတ်ပွဲနဲ့ပတ်သက်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးချင်ပါတယ်ကျွန်မများတင်ဆက်အောင်ပါရှင်American ဒုတိယသမ္မတ Mike Pence နဲ့သူ့ရဲ့ပြိုင်ဘက် Democratic Party ဒုတိယသမ္မတလောင်း California ပြည်နယ်အထက်လွှတ်တော်မှာ Kamala Harris တို့ဗုဒ္ဓဦးနေ့ကအခြေတင်စကားဆစ်ထိုးပွဲဆင်နွှဲခဲ့ကြပါတယ်။ဒုတိယသမ္မတလောင်းနေ့စကားဆစ်ထိုးပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲ Coronavirus ကူးစက်ခံထားရသူသမ္မတ Donald Trump နဲ့တခြားလူတွေအိမ်ဖြူတော်မှာတရားခွဲ Quarantine ဝင်နေတဲ့အချိန်ဖြစ်တာကြောင့်စကားဆစ်ထိုးပွဲမှာလက်ရှိ American အစိုးရရဲ့ COVID-19 ကရောဂါကင်တွယ်ပုံနဲ့ပတ်သက်လို့မိမောင်ထိုးပြန်စရာဖြစ်လာခဲ့ပါတယ်။ Mike O'Sullivan သတင်းပေးပို့ထားပါတယ်ရှင်။ဗုဒ္ဓဦးနေ့ညကကျင်းပခဲ့တဲ့ဒုတိယသမ္မတ Mike Pence နဲ့ Democratic Party ဒုသမ္မတလောင်း California ပြည်နယ်အထက်လွှတ်တော် Kamala Harris တို့နှစ်ဦးကြားစကားဆစ်ထိုးပွဲမှာသမ္မတ Trump နဲ့သမ္မတကတော်အပါအဝင်တခြားလူတွေ COVID-19 ကူးစက်ခဲ့တဲ့အကြောင်းအရာတွေအပါအဝင်တခြားအကြောင်းအရာအတော်များများကိုပြောဆိုခဲ့ကြပါတယ်။သမ္မတ Trump ရဲ့ coronavirus အရေးကင်တွယ်ပုံတွေကြောင့်လူတွေဒုက္ခရောက်ရတယ်လို့ Harris ကဝေဖန်ခဲ့ပါတယ်
။ American people have witnessed
American soya အဖွဲ့ဆက်ဆက်တမိုင်းတစ်လျှောက်မှာအကြီးအကျယ်ပြက်ကွက်မှုကိုပြည်သူတွေလက်တွေ့မြင်ခဲ့ကြရတာပါ
။ဒီပေါ်မှာဒုသမ္မတ Pence ကဒီ virus ဆက်ပြီးတော့ပြန်ခဲ့တဲ့အချိန်ဇန်နဝါရီနောက်ပိုင်းကလေးကသမ္မတ Trump ဟာတရုတ်နိုင်ငံကခီးသွွားတွေကိုကန့်သတ်ခဲ့တာပါလို့ပြောပါတယ
်။The American people deserve to know Joe Biden opposed
ဒီလိုကတ္တတမြေကရောင်ကအခု Democratic Party သမ္မတလောင်း Joe Biden ကတော့သမ္မတ Trump ရဲ့ဆုံးဖြတ်ချက်အပေါ်လက်မခံဘဲစန့်ကျင်ခဲ့သေးတာကို American people တွေသိဖို့လိုပါတယ်
။ COVID-19 ကာကွယ်ဆေးအမြန်ဆုံးရဖို့သမ္မတ Trump ကတိုက်တွန်းနေပါတယ်လို့လည်း Pence ကပြောပါတယ်။သမ္မတ Trump ကကာကွယ်ဆေးအလျင်မြန်ရဖို့ဖိအားပေးနေတဲ့အပေါ်မှာ Harris က
If the doctors tell us that we should take
it yeah we need a ကာကွယ်ဆေးထိုးသိမ့်ပြီလို့ပြောတာ ਨੇ ကျမကရှေ့တုန်းကနေပါပြီးတော့အထိုးခံမှာပါဒါပေမဲ့သမ္မတ Trump ကကာကွယ်ဆေးထိုးသိမ့်ပြီလို့ပြောတာဆိုရင်တော့ကျမကထိုးမှာမဟုတ်ပါဘူးရှင
်ဒုသမ္မတ Pence ကတော့ဒါကိုအခုလိုတုံ့ပြန်ပြောဆိုပါတယ
် Stop playing politics with people's lives
ပြည်သူတွေအသက်နဲ့ရေးပြီးနိုင်ငံရေးမကစားပါနဲ့ပဂရိချီနေရဒီနေ့မကုန်ငယ်ကာကွယ်ဆေးရမယ်လို့ယုံကြည်ပါတယ
်ကာယောဂါကြောင့်လက်ရှိနိုင်ငံစီးပွားရေးထိခိုက်နေရတာပါဒါပေမဲ့ဒီလိုစီးပွားရေးပြဿနာတွေကကာယောဂမတိုင်ခင်ကတည်းကအစပြုနေကြတာလို့ Harris ကပြောပါတယ
်။ Because of a so-called trade war with China.
တရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲလို့ပြောနေတာကြောင့်လို့ကုန်ထုတ်လုပ်ငန်းတွေမှာ American 3 day လောက်လုပ်နေတဲ့ဖြစ်ခဲ့ရတာလေ
။ဒါကလည်းမဟုတ်မှန်ကြောင်း Pence ကပြန်ပြီးတော့ခြိပါပါတယ
်။ Lost the trade war with China. Joe Biden.
လုံးဝမဖြစ်ရတယ်။သူဘာနဲ့ကဒါနဲ့ပတ်သက်လို့တခါမှဘာမှမလုပ်ဘူး။သူကလွန်ခဲ့တဲ့ဆယ်စုနှစ်တွေတခြားလုံးတရုတ်ကိုချီးကျူးအားပေးနေကြတာပဲ
။ဒီစကားဆက်ထိုးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတစ်ခုကတော့ကွယ်လွန်သွားခဲ့တဲ့တရားရင်ကျုပ်တရားသူကြီး Ruth Bader Ginsburg နေရာမှာသမီးဦးချဝါဒီ Conservative တရားသူကြီး Amy Coney Barrett ကိုအစာထုတ်ခံဖို့ကိစ္စဖြစ်ပါတယ်။စကားဆက်ထိုးပွဲကျင်းပတဲ့အချိန်မှာဒုတိယသမ္မတလောင်းတွေအဓိကလောက်ရမှာကသူတို့နဲ့အတူလက်တွဲရှင်ပြိုင်မဲ့သမ္မတလောင်းတွေကိုထိခိုက်အောင်အတွက်အမှားမလုပ်မိဖို့လိုတယ်လို့နိုင်ငံရေးသိပ္ပံပညာရှင် Andrea Gillespie ကပြောပါတ
ယ် And I think that they largely succeeded in doing no harm.
သူတို့မျိုးလုံးသမ္မတလောင်းတွေထိခိုက်အောင်အမှားမလုပ်ခဲ့ကြပါဘူး။ဒုတိယသမ္မတ Pence ကတော့မတူတဲ့အနေအထားမှာရှိနေပါတယ်။သူကလက်ရှိအစိုးရမှာပါနေတော့ Trump အစိုးရရဲ့အောင်မြင်မှုတွေအတွက်ရောရှုံးနိမ့်မှုအတွက်ပါဖြေချဖို့တာဝန်ရှိပါတယ
်။လီလာသုံးသက်သူနောက်တူကတော့အထူးသဖြင့်ဒီရွေးကောက်ပွဲအတွက်ဒုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကသိကိုအရေးကြီးတယ်လို့ပြောပါတယ်
။ People don't vote for vice presidents, they vote for presidents. But this year
ဒုသမ္မတလောင်းမဲပြတာမဟုတ်ပါဘူး။သမ္မတလောင်းမဲပြတာပါ။ဒါမှဒီနေ့ကထူးခြားပါတယ်။ဒီနေ့ကသမိုင်းမှာအသက်ကြီးဆုံးသမ္မတလောင်းတွေဖြစ်နေတာမလို့ပါ
။နောက်တက်မဲ့သမ္မတသာတာဝန်ထမ်းဆောင်ရင်ကွယ်လွန်သွားခဲ့မယ်ဆိုရင်အခုစကားစစ်ထိုးခဲ့တဲ့ဒုတိယသမ္မတလောင်းတွေကအတူကသမ္မတတာဝန်ကိုယူဖို့အဆင်သင့်ဖြစ်နေရပါမယ်။ဒါကိုစိတ်ထဲမှာထည့်ထားဖို့ကတော့မဲဆန္ဒရှင်တွေအတွက်စိတ်မချမ်းမြေ့စရာတာဝန်တစ်ခုဖြစ်လာခဲ့ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမယ်ထွေထွေရွေးကောက်ပွဲညှိကဲ့လာပြီဖြစ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။ နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ဒီမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VUA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VUA Internet Website စာမျက်နှာ burmese.voanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ချုပ်နေပေးသွားမှာဖြစ်ပါလိမ့်ရှင
်။ COVID ကရောဂါကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလူနာတွေကိုကုသပေးဖို့ကရင်တပေါင်းကျော်အသင့်ပြင်ဆင်ထားပြီးကုသမှုပေးနိုင်မှုစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူ2000ကျော်တဲ့က13000လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းအတွင်းလူနာတွေကိုကုသနိုင်မှုကျန်းမာရေးဝန်ထမ်းတွေပြင်ဆင်နေကြတာပါ။ထပ်တိုးလူနာများလာလို့ဆေးရုံနဲ့ကုသရေးစင်တာတွေကိုတိုးချဲ့ထားရပြီးဘူတထောင်အရှေ့ပိုင်းဆေးရုံအနီးမှာပါကိုဗစ်စင်တာအသစ်ခွင့်မှုဆောင်ရွက်နေတယ်လို့သိရပါတယ်။ကိုဗစ်လူနာတွေတဲကအတွင်းလူနာအဖြစ်နဲ့အနီးကပ်ဆောက်ရှောက်ကူတာကိုလူသူတွေအတွက်သူဝနာမှာရှိတဲ့အေယာကိုဗစ်စင်တာမှာ89ကလေးရှိထားပြီးအောက်ဆီဂျင်ပေးဖို့လူသူတွေအတွက်လည်း Fortune Plaza နဲ့ရန်ကုန် Convention Center မှာစုစုပေါင်းနေရာ300ကျော်ရှိတယ်လို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေစုကပြောပါတယ
် Center အသစ်တွေနဲ့အောက်ဆီဂျင် Therapy ပေးနိုင်တဲ့နေရာတွေအားလုံးပေါင်းလိုက်မယ်ဆိုရင်ကျွန်တော်တို့ရန်ကုန်မှာကရင်တောင်းနည်းနည်းကျော်မယ်ဖြစ်ပါတယ်အောက်ဆီဂျင်သီရပီပေးလို့ရတဲ့ပို့ပေါင်း850လောက်ဖြစ်လာမှာဖြစ်ပါနောက် AR Center မှာလည်းထပ်ပြီး HDU 50ကျွန်တော်တို့ပြင်ဆင်နေရရှိပါတယ်ဒါဆိုရင်ကျွန်တော်တို့900လောက်ဖြစ်မှာဖြစ်တဲ့အတွက်လူ100မှာ20လောက်အောက်ဆီဂျင်သီရပီပေးမယ်ဆိုရင်ကျွန်တော်တို့ဟာပေးနိုင်တဲ့အနေအထားတွေဖြစ်လာတာဖြစ်ပါဒါဟာလူတွေရဲ့အသက်နဲ့လူတွေကိုကျွန်တော်တို့ခနာကိုဗစ်ရဲ့ဒဏ်ကနေပြီးတော့ကာကွယ်နိုင်မဲ့လူတွေရဲ့အသက်ကိုကျွန်တော်တို့ safe လုပ်နိုင်မဲ့အနေအထားတွေဖြစ်ပါတယ
်ပိုးရီလူနာတွေကိုအဓိကထားကူတာပေးနေတဲ့တောင်းကလာဝေပါကင်းနဲ့ထောင်ကြီးဆေးရုံတွေအပြင်ထပ်တိုးထားတဲ့ဆေးရုံကြီးတွေမှာပါဆေးဝါးကူတာမှုပေးနိုင်ဖို့ကိုပြုပြင်နေတယ်လို့ဒေါက်တာစောဝေစုကဆက်ပြောပါတယ
်တစ်ဖက်ကနေပြီးတော့ကိုဗစ်စင်တာများကိုပြင်ဆင်နေသလိုကျွန်တော်ရန်ကုန်ဆေးရုံကြီးမြောက်ကလာပါဆေးရုံကြီးအနောက်ပိုင်းဆေးရုံအရှေ့ပိုင်းဆေးရုံအင်းစိတ်ဆေးရုံတင်ကန်းရုံဆေးရုံတို့ကိုလည်းပဲအခုခါမှာနောင်ပြောင်းလဲလာမဲ့ COVID-19 နဲ့အတူကျွန်တော်တို့ဆေးကုသမှုများပေးနိုင်မှု COVID-19 နဲ့အတူနေပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်မှုအတွက်လည်းအဲ့ဆေးရုံကြီးများရဲ့အနေအထားကိုယခုကတည်းကပြုပြင်ပြောင်းလဲလျက်ရှိပါတယ်
စီဂျုံနဲ့သွေးတို့ယောဂါတို့လိုမကူးဆက်နိုင်တဲ့ယောဂါတွေကိုကာဝယ်ထိန်းချုပ်နိုင်မှုအပြင်တီဗီ၊ငပြားနဲ့ကာလာသားယောဂါတို့လိုကူးဆက်တတ်တဲ့ယောဂါတွေကိုကာဝယ်နိုင်မှုအရေးကြီးပြီးအဲ့ဒီယောဂါတွေနဲ့ဖြစ်ပွားသေးဆုံးမှုကိုလျှော့ချနိုင်မှုအတွက်လည်းကျန်းမာရေးဌာနပြည်ထောင်စုဝန်ကြီးကတတိပေးထားပါတယ်။ယောဂါဘူးကူးဆက်ခံရသူတွေကိုယောဂါလက္ခဏာပေါ်မူတည်ပြီးသင့်တော်တဲ့ကုသမှုမျိုးပေးတယ်လို့ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနဗဟုကူးဆက်ယောဂါတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
အောက်ဆီဂျင်ပေးဖို့လို oxygen therapy ပေါ့နော် remdesivir ပေးဖို့လို remdesivir convalescent plasma ပေးဖို့လို ဆိုလဲ convalescent plasma ဆက်သဖြင့်ကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပေါမောက်ခါတွေတမားတော်ကြီးတွေမိဆေးတွေကနေပြီးတော့နော်ဒုနာတက်နိုင်သမျှအသေးပြောက်အနည်းဆုံးဖြစ်အောင်စွမ်းကုန်ဥစ္စာပေးနေလို့ဒုနာပြောဆိုတန်ဖိုးကြီးတဲ့အစမ်းတဲ့နောက်ဆုံးပေါ်ဆေးဝါးတွေကိုလည်းတန်ပိုင်တန်အောင်ကြီးဌာနနိုင်လို့ဘုံအဆင့်ကြီးချက်ကိုပဲ company တွေလမ်းညွှန်ကြတယ်အများဆုံးဝယ်ယူဖြစ်တင်းနဲ့ရှိတယ်လို့ပဲနော်လူနာတွေအတွက်လိုအပ်တဲ့ oxygen plant တွေရော oxygenအဲလိုရတဲ့စလန်ဒါတွေဖြစ်စည်းတာတော့ ICU တိဆောက်တာ ICU တိဆောက်တာဒါမျိုးတွေလည်းအကုန်လုံးဆောင်ရွက်နေပါတယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတီးပြုလူနာပေါင်း12000ကျော်ရှိနေပြီးသေဆုံးသူကတော့910ဦးရှိနေပါတယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာကာယရောဂါတချို့ပြန်ကူးစက်မှုတွေတိုးလာနေတဲ့နိုင်ငံတနိုင်ငံဖြစ်လာနေတဲ့အတွက်အိန္ဒိယနိုင်ငံတွေကကူးစက်မှုတွေပြန့်နှံ့မလာအောင်နေဆက်တွေမှာထိန်းချုပ်ကန့်သတ်မှုတွေကိုလည်းမကြာသေးခင်ကစပြီးတိုးမြှင့်ထားကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကိုဗစ်ကပ်ရောဂါကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထုတ်ဖို့အမိတ်ကိုရက်ထက်တိုးထားပြီးစက်ရုံအလုံယုံတွေရက်နာထားရတာကြောင့်အလုပ်သမားတွေစောင့်ဝတ်နေရေးကြက်ထဲလာနေသလိုတချို့ကတော့နေရပြန်ချင်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါ။ကပ်ယောဂါကူးစက်မှုတွေနဲ့တိဆောက်မှုတွေတိုးနေတာကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထောက်ဖို့အမိတ်ကိုတက်တန်းတိုးထားရသလိုလုပ်ငန်းတွေလည်းရပ်နားထားရတာကြောင့်အလုပ်သမားတွေအခက်အခဲနဲ့ရင်ဆိုင်လာနေကြရတာပါရန်ကုန်တိုင်းရွှေပြည်သားကဆက်ရောင်အလုပ်သမားတူဦးဖြစ်တဲ့မာလင်းလင်းထက်ကတော့ဝ
ဝင်ဝင်မရှိတာကြောင့်နေရပြန်ချင်နေပြီလို့ပြောပါတယ်
။ဟိုဟာတော့ဒီလိုပဲရှိတာတွေရောင်းချပြီးတော့ပုံနာပေါ့နော်။ပုံဝင်စွာမရှိဘူးလေ။အဲ့လိုမျိုးဆိုတဲ့အခါကျတော့ပိတ်သွားတော့တလောင်းလောက်တော့သူတို့တောင်းခံနိုင်တယ်။တလောင်းနှလောင်းကျတော့သူတို့တောင်းမခံနိုင်တော့ဘူး။အဲ့နဲ့အကုန်လုံးကကဲပြန်မယ်။ပြန်ကြမယ်ဆိုပြီးတော့ကျတော့အဲ့လိုမျိုးတောင်းဆိုတဲ့အခါကျတော့လေပြန်လို့ကလည်းမရ။အဲ့လိုမျိုးဖြစ်နေလို့လေ။
နေရတဲ့နေရန်ကုန်မှာအလောက်လာလုပ်နေကြတဲ့အလုပ်သမားတွေအနေနဲ့လုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်ဝင်ငွေမရှိဘဲဖြစ်နေပေမဲ့အတုံးစရိုက်ကတော့ရော့မသွားတာကြောင့်နေရပြန်ချင်နေကြတာပါ။ဒါကြောင့်လည်းတချို့ဖြစ်တဲ့နေနဲ့အိမ်ပြန်ဖို့အထိစဉ်းစားနေကြတယ်လို့လည်းရန်ကုန်တိုင်းတောက်ကလန်မြို့နယ်မှာအလုပ်လာလုပ်နေတဲ့ဦးတင်လှိုင်းကပြောပါရယ်
။ဒီမှာနေရတာအဆင်မပြေလို့ကျွန်တော်တကယ်ချင်းနေဆိုရင်ဟိုရိုးတော့မှလမ်းလျှောက်ပြီးပြန်မယ်။တကယ်လို့ဖမ်းရင်တော့ဖမ်းတာမှသူတို့အတွက်ဟိုအခက်အခဲကိုကျော်လွတ်နိုင်မှာရှင်တာပေါ့နော်။ဟိုအဖမ်းခံလိုက်နေဆိုတဲ့သဘောပေါ်မှာဒီမှာကအိမ်ပေါ်ကနေချရင်နေရကမရှိသွားဖို့မရှိတော့မထူးဘူး၁၀ရောက်တော့ဖွဲ့၅ရောက်တော့ဖွဲ့အဲ့လိုလမ်းလျှောက်ပြန်ပြီးတော့အဖမ်းခံမယ်အဲ့လိုသိကူးနေတဲ့ဟိုချောင်းဖို့မနေဘူးကျွန်တော်တကယ်ချင်းတို့တားရတယ်ခင်ဗျအဲ့ဒီနေရတိဖြစ်နေတယ
်အလုံးမလုံးနိုင်တဲ့ရက်သွေးကြာလာတဲ့နေ့မှနေရပြန်လို့တူတယ်များလာနေပြီးပြန်ခွေရဖို့အခွင့်အရေးတောင်းတူတွေရှိနေတယ်လို့လည်းရန်ကောင်မြို့ကကုလရခိတာပြဟိတအတဲအကထဥတင်မဝင်ကပြောပါတယ်အခက်အခဲဖြစ်လို့ရခိုင်ပြည်နယ်ကရောက်နေသူတွေတဲ့ကနေရပြန်ချင်တဲ့သူတွေကိုစီရင်ပြုစုထားတာ2000ကျော်လောက်ရှိနေတယ်လို့လည်းပြောပါတယ်
။အင်းကျွန်တော်ဒေသဒီအညာပိုင်းတို့နောက်ပြီးတော့ဒီဟိုကျွန်တော်တို့စကိုင်းဖဲတို့မကွေးဖဲတို့အဲ့ဘက်လူတွေလည်းဒီမှာဒီအလုပ်သမားတွေတော်တော်ဒုက္ခရောက်နေကြတာပေါ့နော်။အခုဆိုအင်းလက်စားကလည်းမပေးနိုင်ကြတော့ဘူးဖြစ်နေ။နောက်ပြီးတော့ဒီနေစရီစားစရီဟိုအကုန်လုံးပေါ့ကမကပတွေဖြစ်နေကြတာပေါ့နော်။သူတို့တွေကဒီလကုန်းတော့မပြန်နိုင်တော့တော်တော်ကြီးအခက်အခဲရှိတဲ့ငူတချို့ကြလည်းငူလင်းပြီးတော့ပြောရတာပေါ့နော်စိတ်မကောင်းစရာတွေတော့ကြားရပါတော့
နေရပြန်ပို့ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ညှိနှိုင်းထားပြီးကိုဗစ်ကင်းရှင်ကြောင့်လက်မှတ်ပါရင်ပြန်လာခွင့်ပြုမှာဖြစ်ကြောင်းလည်းရခိုင်တိုင်းတားလူမျိုးရေးရာဝန်ကြီးဦးဆောင်အင်မောင်ကပြောပါတယ်အခက်အခဲကြောင့်နေရပြန်လို့သူ900ကျော်စီရင်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ထံတင်ပြထားတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့ကိုဗစ်ရောဂါပြန်ပေါ်လာတာကိုလည်းမလူချင်ဘူးဒီဒုက္ခရောက်နေတဲ့လူတွေကိုလည်းကိုယ့်ရဲ့ကိုယ့်ဒေသကိုပြန်ပို့ခြင်းနဲ့အဲ့ဒါကြောင့်တချို့အဲ့ထဲမှာဇီးိတ်ကိုတတ်နိုင်တဲ့လူရှိမယ်ဇီးိတ်မတတ်နိုင်တဲ့လူရှိမယ်ဇီးိတ်တတ်နိုင်သလိုမတတ်နိုင်မတတ်နိုင်သလိုကျွန်တော်တို့အလူရှင်များကိုအလူခံပြီးတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကူညီဆောင်ရွက်ပေးတော့ပါမယ်ဒီကနေပြီးတော့ဒီလူတွေစားစရာမရှိတော့ဒုက္ခရောက်လို့ကျွန်တော်တို့ကပြန်ပို့လိုက်တယ်ဒါပေမဲ့အဲ့ဒီပို့လိုက်တဲ့လူတွေကြောင့်ဥပမာယောဂါရခိုင်မှာယောဂပိုးပြန်ပေါ်ပါတယ်ဆိုတဲ့ဟာမျိုးကိုလည်းမဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီမှာဆွတ်ပြူမယ်တက်မိုက်စစ်စီမယ် negative ဖြစ်မှကျွန်တော်တို့ပို့မှာဖြစ်ပါတယ
်ကိုဗစ်ယောဂကြောင့်ဆက်ရောင်အလုပ်ရုံတွေပိတ်ထားရတဲ့အချိန်မှာအခက်အခဲဖြစ်နေသူအလုပ်သမားတွေကိုကိုကြီးထောက်ပဖို့အလုပ်သမားရဲ့လှုပ်ရှားသူတွေကလည်းတိုက်တွန်းနေကြတာပါလုပ်ငန်းတွေပိတ်ထားတဲ့အချိန်မှာအလုပ်သမားတွေကိုထောက်ပဖို့အလုပ်သမားရဲ့လှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကြာအစောပိုင်းမှာဆွေးနွေးမှုတချို့ရှိခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တော့မရှိခဲ့ပါဘူးရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်တတ်ထားတဲ့မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံရွှေလီမြို့ထဲမှာယာနေချီရဲ့မြန်မာအလုပ်သမားတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုထောက်ခံတဲ့အနေနဲ့စုဝေးလှည့်လည်ခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံမူဆယ်မြို့တစ်ဖက်ကျန်တရုတ်နယ်စပ်ရွှေလီမြို့မှာလှုပ်လှုပ်နေတဲ့မြန်မာအလုပ်သမား400ကျော်လောက်ဟာ NLD ဒစိမ့်ပါရဲ့တရှိတ်ဒီဝေးပြီးဒီနေ့မနက်9နာရီကနေနေ့လယ်12နာရီထိဆိုင်ငယ်ရီနဲ့လှည့်လည်ထောက်ခံပွဲတစ်ခုလုပ်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကျန်းမာရေးစီကံချက်တွေတင်ထားတဲ့ရွှေလီမြို့ထဲမှာအခုလိုလူစုလူဝေးနဲ့လှည့်လည်ခဲ့တဲ့မြန်မာတွေကိုတရုတ်ရဲတပ်ဖွဲ့ကနေ့လယ်10နာရီလောက်မှာဖမ်းဆီးလိုက်ပြီးမူဆယ်အုပ်ချုပ်ရေးဌာနကို WeChat ကနေသတင်းလှမ်းပို့ခဲ့ပါတယ်။အချိန်နေရီတည်ငြိမ်သွားရင်တရုတ်ဘက်ကသူတို့အားလုံးကိုမြန်မာဘက်အချမ်းလွှဲပြောင်းနိုင်တယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOE ကိုပြောပါတယ်
။အဲဒီမှာကျွန်တော်ချီရောက်တာ400ခန်းလို့ရောက်တယ်။သူတို့စုရက်ကတော့အကျေကောင်းမှရှိတဲ့ကချင်မနောကွင်းဆိုတာရှိတယ်။အဲမနောကွင်းပန်းချံပေါ့အဲ့မှာစုကြတာပါ။အဲ့ဒီမြန်မာတွေကဟိုဘက်မှာရွှေပြောင်းအလုပ်သမားတွေပေါ့နေထိုင်ခွင့်လည်းရထားစာအုပ်ရထားတဲ့လူတွေပေါ့သူတို့စီစဉ်နေသူတို့စုပြီးတော့အဲ့ဒီမှာအောင်နိုင်ရေးဆိုပြီးလှုပ်ဆော်တာပေါ့ဗျာ။ကျေကောင်းနဲ့ရွှေလီထိသွားတယ်ပေါ့။ရွှေလီကလည်းကျဲကောင်းပြန်တယ်ပေါ့။သွားကြတော့တရုတ်ရဲ့ဖမ်းတယ်ပေါ့ဗျာ။သူတို့စီကန်းချက်ကတော့သူတို့ကယောဂဖြစ်နေတဲ့ကာလမှာလူစုလူတွေသူတို့မလုပ်ကြအောင်လေ။မလုပ်ကြအောင်မိန်းကြီးလည်းသူ့ဒီသူ့အစူသူ့နိုင်ငံနဲ့သူဆိုင်တဲ့ဟိုဟာပေါ့စီမင်းစီကန်းလည်းထုတ်ထားတာ
။ကျဲကောင်းမျိုးတဲကပန်းညံနဲ့ရောက်တဲ့အခါမှာသူတို့အားလုံးကိုဒေသရဲတပ်ဖွဲ့ကဝန်းရံထားပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD တစိမ့်ရိုက်နေထားတဲ့
တိရှက်အင်းကြီးတွေကိုဖယ်ရှားဖို့ရဲကပြောခဲ့ပါတယ်။အဲ့ဒီနောက်သူတို့အားလုံးကိုဘတ်စကားဆက်နှက်စည်းနဲ့ခေါ်ဆောင်သွားကြောင်းမြမလှုပ်သားတဦးက TikTok လူမှုကွန်ရက်ပေါ်အခုလိုတင်ခဲ့တာပါ။
ရာကြလေးတွေကုံလို့အင်းကြီးတွေကုံဆုတ်ခိုင်းနေအိုးထုတ်တိသိမ်းနေအန်ဒီတစိမ့်ပါတဲ့မတ်တီရောပေါ့နော်မိန်းကလေးတွေရလွဲလို့အင်းကြီးရလွဲလို့ကျန်တဲ့ရာကြလေးတွေကုံလုံးဆုတ်ပြီးတော့မှဒီမှာကျွန်တော်တို့ပန်းချန်နဲ့ရတဲ့အချိန်မှာရဲများလာတဲ့ပြီးတော့မှပေါ့နော်အပွဲကိုအကုန်လုံးဝိုင်းရံဝင်းရံထားခြင်းဖြစ်ပါတယ်ပေါ့
ဆောင်သွားပြီဖန့်တော့ပါခင်ဗျမကားကြီးပေါင်းစနေစီးနဲ့ပေါ့ဗျာအပြည့်ပေါ့ခင်ဗျကားတစီးကိုလူအနည်းဆုံး80 80လောက်ပါရဲ့ခင်ဗျအဲ့ဒါခုအားတကယ်လို့ညလိုင်းပေါ်မှာရှိရဆိုလို့ဒီကြီးကဲမင်းများပြန်ပြီးတော့ကျွန်တော်တို့ဒီဥဒ္ဒါကိုလှုပ်ပေးတင်တာကိုလှုပ်ပေးလို့ပါအောင်ခင်ဗျာ
သူတို့အားလုံးကိုစစ်ဆေးရပြီးအစဉ်စဉ်လှုပ်ပြီးရင်တော့မြန်မာနိုင်ငံဘက်ချမ်းပြန်လွှဲပြောင်းပေးလိမ့်မယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့က VOA ကိုပြောပါတယ်ဒီလိုလူစုလူဝေးနဲ့လှည့်လည်တာကိုဥဆောင်ခဲ့သူတဦးကတော့သူဟာဒေသရဲတပ်ဖွဲ့စီမှာခွင့်တောင်းပြီးလှုပ်ခွင့်ရလို့ဒါကိုလုပ်ခဲ့ရဆိုပြီးအွန်လိုင်းပေါ်တင်ခဲ့ရပါသူတို့အနေနဲ့ဒီကာလအိမ်ပြန်ဝင်မရတယ်လို့တရုတ်မှလည်းမဲပေးခွင့်ဆုံးရှုံးနေလို့အခုလိုရွေးချယ်ခဲ့ရလို့ဆိုပါတယ်ကျေဟုံးပြည်နယ်အောက်ကမြို့နယ်တွေအနေနဲ့ပြည်နယ်အစိုးရစီကလုံပိုင်ခွင့်ကိုယူရမှာဖြစ်ပြီးအခုလိုလုံဆောင်လိုက်တဲ့အခြေအနေတွေကြောင့်အများအပြားဖမ်းဆီးခံရလာဆိုပြီးဝေဖန်ကြတဲ့အလို့သမားတွေလည်းရှိပါတယ်။ကျွန်တော်ကတော့စောထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့အကြားတိုက်ခိုက်မှုတွေဆက်တိုက်ဆုံးစုလို့ဖြစ်ပွားနေတာကြောင့်နောက်ထပ်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါပူရီတောင်မြို့နယ်စံညွေကျေးရွာအုပ်စုဝမ်းသွင်းကျေးရွာနဲ့ခမွေချောင်းတောင်ကျောတချောက်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာဒီနေ့ပါဆို၃ရက်မြောက်ဖြစ်နေပါပြီ။မနေ့ကလည်းတိုက်ပွဲပြင်းထန်လာကြောင်းဝမ်းသွင်းရွာသားတွေပြင်းရှည်ရွာဘက်မှစစ်ရှောင်ရောက်ရှိနေတယ်လို့ပြင်းရှည်ရွာအုပ်ချုပ်ရေးမှူးဦးရွှေလှဖြူကပြောပါတယ်။
အေးဝန်ထဲပါကလူတွေတော့ကျွန်တော်တို့ရောမှာတော့ပြင်နေကြတယ်သူတို့ရောနှိမ့်တော့မှာတော့တက်ကြည့်ဖြစ်နေကြတယ်ပေါ့ပြန်တော့ကြတယ်မနည်းရောက်တဲ့လူတွေရှိတယ်ဒီနည်းရောက်တဲ့လူတွေရှိတယ်အဲ့ဒါခင်းမရှိတရားတော့ကြော်မှာခမချုံမှာတော့အဲ့ဒါတော့သူတို့တော့ဘူးကြီးတော်ကိုရှောင်နေကြတယ်လို့ပြောတယ်ကြတယ်
အခုနောက်ဆုံးတိုက်ပွဲဖြစ်ပွားတဲ့နေရာအနီးတစ်ဝိုက်ကကြေးဝါတွေကဒေသခံတွေအခုအခါဘူးတီတောင်မြို့ဘက်ကိုထပ်မံတင်းချောင်နေကြတယ်လို့လည်းပြောပါတယ်ပူရီတောင်မြို့နယ်မြို့သားနှုတ်တော်ကိုစလဲမောင်ကျော်ဆန်ကတော့တိုက်ပွဲဖြစ်ပွားရာကအနီးနားရွာတွေကိုလက်နဲ့ကြီးကြီးကြားရောက်ကြကြောင်းကြောင်းလိုက်ပြီးထွက်ပြေးနေကြတာလို့ပြောပါတယ
်တိုက်ပွဲဖြစ်နေတာကတောင်ကြားထဲမှာဖြစ်နေတာဒါပေမဲ့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာကိုခမာရ96လေးကပြီးလမ်းကျတော့အဲ့ဒီရွာသားတွေမှာရောက်ချင်နေကြတာပေါ့ရွာသားတွေကြောက်ပြီးတော့ထွက်ပြေးလာကြအဲ့ဒီဝန်လုံးရွာကလူတွေကအပိတ်တေးတာကြတယ်သူတို့အဲ့ဒီရွာနဲ့နေတဲ့ပြင်ချွာမှာမနေ့ကနေကြတဲ့အုံဆက်ကြတယ်ဒီအချို့ကလေးတွေဘူးတောင်မျိုးပေါ်ဆွေမျိုးတွေရှိနေနေရာပေါ်လာကြနေလို့ပြောတယ
်ဒီအပိုင်းတွင်းမှာဘူးတီတောင်ပါဝင်ရသိတောင်အမ်းမြွနယ်ဘက်မှာမြန်မာစစ်တပ်ဘက်ကသုံးစစ်တွေအရှိန်မြှင့်လာရာကတိုက်ပွဲတွေပြင်းထန်လာတာလို့အေအေဖွဲ့ပြောခွေးရခိုင်တုခါကပြောပါတယ
်မနေ့ကစပီတော်မှာဒီဘူးတီတောင်မျိုးနယ်ရသေးတောင်မျိုးနယ်ဒီအမ်းမျိုးနယ်ဘက်တွေမှာဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်အရှင်ကိုပို့ပြီးတော့မြင့်လာတယ်လို့ပြောလို့ရတာပေါ့နော်ဒီချို့နေရာတွေမှာတော့ဒါနှစ်ဖက်အပြန်လားဟိုတိုက်ပွဲတွေကတော့ဟိုတောက်လျှောက်ဖြစ်နေတာပေါ့ဟိုဘူးတီတောင်မျိုးနယ်ထဲမှာတော့ဒီခမွေချောင်းရွာအနီးကနေရာတွေကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့ကလေးကဒီတောက်လျှောက်ပစ်ခတ်ပြီးတော့မှသူတို့ထိုးစစ်အကြီးကျယ်လုပ်နေတာရှိတယ်
ပူရီတောင်မြို့နယ်နဲ့ရတိတောင်မြို့နယ်အောင်သာစီရွာတွေဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းတမတော်ပြောခွေရဘူကျုပ်စောမင်းထွန်းကပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ပူရီတောင်ဝခေါချောင်းရမြောက်ဖက်မီတာ6000လောက်မှာတော့အေအေဖွဲ့နဲ့ထိတွေ့မှုဖြစ်ပွားကြတာရှိတယ်။ကျွန်တော်တို့ကစစ်တီတချို့တန်းရပါတာရှိတယ်။ဒီဆွဲဘက်မှာလည်းလုံုံကြီးဖောင်ရွက်နေတဲ့အဖွဲ့ကိုအောင်သာစီဈေးရွာနာလေးရနေလို့က60မမနဲ့ကျွန်တော်လေးချက်လာပစ်တယ်။ဒီကတန်းရရှိမှုတော့မရှိ
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းပူရီတောင်မြို့နယ်စံညင်းဝင်ကြေးရွာအုပ်စုဘက်မှာတိုက်ပွဲတွေကြားဒေသခံတို့ထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးဒေဆုံးမှုအတွက်လည်းတပ်မတော်နဲ့အေအေဘွတ်တို့အပြန်လှန်ပစ်ဖို့စားကြပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကတိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်ဒေဆုံးမှုတွေတိုးလာနေတာတွေဟာစစ်ရဇဝတ်မှုမြောက်နိုင်ကြောင်းလည်းမကြာသေးခင်ကပဲကုလသမဂ္ဂဖိတ်သန်းရာရှိသူကသတိပေးထားပါတယ်။အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်တဲ့လူရသချို့ကိုတွေ့ရတဲ့အတွက်စစ်ရဆိုးမှုနဲ့လူသားသူ့အပေါ်ကျူးလွန်တဲ့ရဇဝတ်မှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စဲပါချလက်ကပြီးခဲ့တဲ့လတည်းကုလသမဂ္ဂလူခွင့်ရေးကောင်စီမှာသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
နေစီပါတီလိုလူသိများရဲ့ရင်းနှီးသောဒီမိုကရက်တစ်ပါတီဥက္ကဋ္ဌကိုတရားလိုဘက်ကတက်တည်မလာနိုင်တာကြောင့်တရားရုံးကရဲချင်းရွှေ့လိုက်တဲ့ကြောင်းပြပါမယ်ကျွန်တော်ထောင်ကမ်းပါ
Sila, you call with Marcus Leoni, a duty at Miazon and Shimba, and you know, Democratic Party, Gidi, Ogra Ujomigu, Tommy Mupoman in a lane, the assessor at Muma, the Lubaga Tati came to the Milana and Dirajao, Jonian Gun Shila Daba, Tingle Jonian Yat Tama Tabime, the Lubaga Tati go Satu Miadi at Jonian Yat Shia Jao, Mandy then chained us and Munega Tia Duji Ujomu wing up your way.
There have been the assessor at Ujomia, Tommy Mupno, to the whole Muma. မနေ့ကတမန်သာကျွန်တော်ဆင့်ဆိုတာရေးတရားလေးတမန်သာဦးစင်ကလာနေတဲ့ဘတ်တင်ကြတာတင်ရလာတော့တတိယရောနှစ်ဆက်တနည်းလောက်ရှိပြီဆိုတော့ဘယ်လိုလေးလေးစာကြည့်တာဆုံးရှာဖို့ပြင်ရလဲဆိုတော့ဒီဆင့်ကတော့ကျွန်တော်တို့ကတို့ဘက်ကတတိယစင်သာအချင်းချင်းဖြစ်ဘူးဆိုတော့တရားရုံးနေရလဲဒီခါကျွန်တော်ရှင်းထုတ်ပေးတယ်ဒီကွန်ဖရင့်စ်နဲ့ကျွန်တော်တို့ကနေပြီးတော့ဒီမန်ဒီလိုက်ပါ
နှစ်ဆယ်ရက်ဆယ်လနှစ်ထောင်နှစ်ဆယ်ရက်ပြီးလုံးဝပြီးလိုက်ပါတယ်ခါကြကြတော့တမန်သာဆက်ပြီးထုတ်ပါတယ်အနန္တဆက်ထုတ်ပြီးတော့နောက်လုံးကြီးမှာတယောက်ရရနှစ်ယောက်ရရစစ်ဖို့ကျွန်တော်လည်းဆောင်ရထားပါတယ်ရှင်ရီဘီဩဂရဥကြမြစ်ကိုတော့ဒီကနေ့တရားရုံးကိုမကော်တော့ပဲဗီဒီယိုကောနဲ့ယုံကြည်ရက်တစ်ကိုအကြောင်းကြားခဲ့တယ်လို့လည်းတရားသူကြီးကပြောပါတယ်
အမှုမှာတော့တရားလူပြတ်သက်တည်စေဦးတင်ပြထားပြီးဖွင့်ဆိုထားတဲ့တရားလူပြတ်သက်တည်တွေကိုရှာမတွေ့ဘူးဆိုရင်ကြံရှိရတဲ့တက်တည်တွေနဲ့ဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့လည်းမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ်မတွေ့ဘူးဆိုရင်တော့တချို့ဟာတွေကဆစ်လို့မရတော့ခေါ်ယူဆစ်လို့မရတော့အဲ့လိုနေသားမျိုးကြတော့သူနဲ့တောင်းနဲ့တက်ဆိုင်တော့တရားလူဆိုရင်တရားလူတောင်းကိုယူထားတော့ပုံကိုခေါ်
ဒီမှာလဲဟိုမျက်မြင်သက်တည်းချို့ဟိုတရားမျှတော့ရှိအောင်ပါဗျာအကုန်လုံးတော့ကြောက်ဆုံးကြွယ်လုံးတော့မဟုတ်တော့ဘူးစိတ်ကြောင့်နော်ယူဒီပါတီဥက္ကဋ္ဌဖန်ကြီးကဏ္ဍပြင်မဲ့သူ့ပါတီဝင်တချို့ကတော့နေပြီးတော့နဲ့မန္တလေးပါဝင်တချို့မျိုးကြီးတွေမှာနိုဝင်ဘာလရေကောက်ပွဲအတွက်မဲဆွဲစည်းရုံးလှူရှားတာတွေရှိနေပါတယ်ကျွန်တော်ထောက်ခံပါမန္တလေးမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် NLD ပါတီရဲ့ရွေးကောက်ပွဲကြီးညာဇရမ်းမှာစစ်မှန်တဲ့ဒီမိုကရေစီကိုဖြစ်ထွန်းစေမဲ့အခြေခံဥပဒေပေါ်ပေါ်ရေးဆိုတဲ့ဥတီချက်ကိုဖော်ပြထားပါတယ်ဒါပေမဲ့ NLD အစိုးရဟာအခြေခံဥပဒေကိုပြင်ဆင်ရမလိုတဲ့ပြုပြင်ရေးကိုလည်းစတင်အကောင်အထည်ဖော်နေတာတွေ့ရကြောင်းဥက္ကဋ္ဌကသုံးသပ်ထားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါရယ်ခင်ဗျာ
ရှင်းလာကျင်းပမဲ့ရွေးကောက်ပွဲအတွက် NLD ပါတီက28မျက်နှာကြီးညာစရန်ထုတ်ဝေထားပါတယ်အွန်လိုင်းခိုင်ဖို့မဲပေးစုဒီမိုကရေစီမှန်ကန်ရေး NLD ကိုဒုမဲပေးဆိုတဲ့ကြွေးကြော်သံတွေနဲ့အတူဥတည်ချက်300ကိုဖော်ပြပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးစစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းမဲ့အခြေခံဥပဒေပေါ်ပေါက်ရေးရေရှည်တည်ထောင်ခိုင်မြဲမဲ့လုံခြုံဖွံ့ဖြိုးတိုးတက်ရေးစားတဲ့ဥတည်ချက်တွေဖြစ်ပါတယ်။ဒီအရေးတွေအကောင်အထည်ပေါ်အောင် NLD အစိုးရရဲ့ဒုတိယ၅နှစ်သက်တမ်းမှာဆက်လက်ကြိုးပမ်းမယ်လို့ကတိပေးလိုက်တာပါပဲ။ဒီမိုကရေစီနည်းလမ်းနဲ့ပြည်သူကရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရတဲ့မူဝါဒအတိုင်းတပ်မတော်ကရပ်တည်နိုင်ဖို့လဲကြိုးပမ်းမယ်လို့ဆိုပါတယ်။နောက်ပြီးတော့တရားဥပဒေစိုးမိုးရေးအတွက်ဥပဒေအတန်းဆောင်ရွက်တဲ့ရဲတပ်ဖွဲ့ပေါ်ပေါက်လာဖို့နဲ့ပြည်သူချစ်ခင်အားကိုးတဲ့ရဲအဖွဲ့ဖြစ်လာအောင်လဲကြိုးပမ်းမယ်လို့ဆိုပါတယ်။ဒီမိုကရေစီကိုဖြစ်ထွန်းစေမယ့်အခြေခံဥပဒေပေါ်ပေါက်ရေးကိုလဲ NLD ပါတီကမျက်ကြည်ပြတ်မခံတာတွေ့ရပါတယ်။
ဒီမိုကရေစီလမ်းကြောင်းကိုပိတ်ဆို့နေတဲ့2008အခြေခံဖွဲ့စည်းပုံပြင်ဆင်မှုခက်ခဲနေတာကိုကြည်ပြီး
စိတ်ပြည့်နေရင်မိမိကိုယ်ကိုမိမိချုပ်ချယ်ထားသလိုဖြစ်နေတယ်လို့ဩဂုလ24ရက်နေ့ထုတ်ဖရန်တီးယားစာဆောင်အက်ဒီတာအဘောကဆိုပါတယ်လက်ရှိအချိန်ဥပဒေကြောင့်ဒီမိုကရေစီဖြစ်တော်မှုမဖြစ်နိုင်ပေမဲ့နိုင်ငံရေးလှုပ်လို့မရဘူးလို့မပြောနိုင်ပါဘူးအခွင့်အရေးကညင်သူတွေကသာအပြောင်းလဲနဲ့ပြုပြင်ရေးမလုပ်ချင်ကြတာပါအချိန်ဥပဒေကိုမပြင်ဘဲတရားစီရင်ရေးဌာနကိုပြုပြင်ပြောင်းလဲနေပါတယ ဖြစ်ပါတယ်ပြည်သူ့အတွက်တရားမျှတပြီးဗဲလိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ဟာဒီမိုကရေစီရဲ့အခြေခံတစ်ခုဖြစ်ပါတယ်ဒီစနစ်အကောင့်တွေဖော်တာကောင်းပေမဲ့အခုတော့ငြင်းငြင်းရေးလှုပ်ရှားသူတွေကိုဖမ်းဆီးနေတော့မှဖြစ်ပါတယ်
အခြေခံဥပဒေကိုမပြင်ဘဲပြုတ်ပြင်ပြောင်းလဲရေးလုပ်တာကို NLD အစိုးရကပြသနေပါတယ်။ထွေအုပ်လို့ခေါ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကို2018ဒီဇင်ဘာလ28ရက်နေ့ကစပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းဖွဲ့စည်းနိုင်တာဟာ NLD အစိုးရရဲ့ထင်ရှားတဲ့ပြုတ်ပြင်လုပ်ငန်းတစ်ခုဖြစ်ပါတယ်။အစိုးရအုပ်ချုပ်ရေးရန်တရားကြီးကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကဆွဲထုတ်နိုင်တာဟာဒီမိုကရေစီပြုပြင်ရေးအတွက်အလွန်အရေးကြီးတယ်လို့အာရှဖောင်ဒေးရှင်းကိုယ်စားလှယ်ဒေါက်တာမက်သျူးအာနော်လ်က2019မှာသုံးသပ်ဖူးပါတယ်ဒါဟာ NLD အစိုးရရဲ့အောင်မြင်မှုဖြစ်လို့အသေးချာထိမ့်သိမ့်ပြီးကောင်းမွန်အောင်လုပ်ရမယ်လို့ပညာရှင်ဒေါက်တာလက်လန်မက်ဒေါနော်လ်ကဇွန်လ17ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားထားပါတယ
်အထွေထွေအုပ်ချုပ်ရေးဌာနဟာစေအစိုးရအဆက်ဆက်မှာနှစ်ပေါင်းများစွာရပ်တည်ခဲ့တာမို့ဝန်ထမ်းတွေထဲမှာအငင်းကားစစ်ဘိုကအများစုဖြစ်ပါတယ်သူတို့ရဲ့အကြီးအကဲကစေဦးစီးချုပ်ဖြစ်ပါတယ်အစိုးရဌာနတိုင်းမှာလည်းအငင်းကားစစ်ဘိုတွေရှိပါတယ်ရှောင်လို့မရနိုင်ပါဘူးပြည်ရေးဝန်ကြီးစစ်ဘိုလက်အောက်ကထွေအုပ်ဌာနကိုအရသာလက်အောက်လွှဲပြောင်းလိုက်တယ်ဆိုပေမဲ့အရသာပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဟာလေတပ်ကအငင်းကားဘုံမှုကြီးဦးမင်းသူဖြစ်ပါတယ်စစ်ဘိုဟောင်းတွေနဲ့လက်တွဲပြီးလုပ်ကန်ရင်အရသာအုပ်ချုပ်ရေးစနစ်တည်ထောင်တဲ့သဘောဖြစ်ပါတယ်NLD အစိုးရရဲ့ရေရှည်တည်တံ့ခံမြေဖွံ့ဖြိုးတိုးတက်ရေးစီမံကိန်း2018ကနေ2030နဲ့ဆက်နွယ်ပြီးထွေအုပ်ဌာနကိုပြုပြင်သွားမယ်လို့2019နိုဝင်ဘာအစည်းအဝေးမှာဦးမင်းသူကပြောသွားပါတယ
်။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအထွေထွေအုပ်ချုပ်ရေးဌာနပါဝင်မယ်လို့ဦးမင်းသူကပြောပါတယ်။အခြေခံဥပဒေပုံမှန်260အရာတိုင်းနယ်ပြည်နယ်ထွေအုပ်ဦးစီးရဲ့ဌာနမှူးဟာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်းရင်မှုလည်းဖြစ်ပါလေ။တိုင်းနယ်ပြည်နယ်မှာသီးခြားအုပ်ချုပ်ရေးရန်တရားမရှိတဲ့အတွက်တိုင်းနယ်ပြည်နယ်ရဲ့ထွေအုပ်ရုံးဟာတိုင်းနယ်ပြည်နယ်အစိုးရရဲ့ရုံးလည်းဖြစ်တယ်လို့အခြေခံဥပဒေကဆိုပါတယ်။တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးရလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့ထွေအုပ်ဌာနဟာတိုင်းနယ်ပြည်နယ်ရဲ့ရုံးအမှုတန်းလည်းဖြစ်နေပြန်ပါလေ။တိုင်းနယ်ပြည်နယ်အစိုးရရဲ့လုပ်ငန်းမှာအထွေထွေအုပ်ချုပ်ရေးဌာနဟာအဓိကပါဝင်ပေနဲ့ပြည်ထောင်စုဝန်ကြီးကသာအစီရင်ခံဖို့တာဝန်ရှိပါတယ်။တိုင်းနယ်ပြည်နယ်အစိုးရဟာသူ့ရဲ့အတွင်းရင်မှုခန့်တဲ့နေရာမှာအစုံအဖြတ်ပြင်မိုက်ခွင့်မရှိပါဘူး။ဒီပြဿနာဟာအထွေထွေအုပ်ချုပ်ရေးဌာနပြည်ပြင်းလှုပ်ရင်ပြည်လည်သွားဖွယ်ရှိပါတယ်။ဒါကြောင့်ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတည်ဆောက်ရမှာထွေအုပ်ဌာနပြည်ပြင်းဟာအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့ဆေးရုံအရောက်နောက်ကျတာအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးမှုများလာရမှာသက်ကြီးနဲ့ယောဂအခမ်းရှိသူတွေအကူးခံရတာအပြင်ဆေးရုံအရောက်နောက်ကျတာတွေများလာတာလည်းအဓိကဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုဆေးရုံနောက်ကျရောက်ပြီးသေနှုန်းတွေဆက်မများရအောင်ဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ရေဘော်စကုဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ကြောင့်သေဆုံးနှုန်းကများလာတာအပြေပေါ်ဆရာနော်ဒီသေဆုံးသူတချို့ကလည်းဆေးရုံရောက်ပြီးမှပဲသေဆုံးပြီးမှပိုးရှိမှန်းနောက်မှလိုက်စစ်မိတယ်ပေါ့ဆရာနော်ဆိုလိုတာကတော့ဒီဆေးရုံအရောက်နောက်ကျခဲ့တယ်လို့ပြောရပါပေါ့ဆရာအဲ့တော့အဲ့ဒါတွေကောက်ွယ်ဖို့ပြည်သူတို့အဓိကအရေးကြီးဆုံးပါမှာခြင်းလဲဆရာကြီး
ကျွန်တော်တို့အခုကိုဗစ်ဒုတိယလိုင်းလာတဲ့ခါလာအတွင်းမှာရပ်ပေါင်းများစွာတပြေးတပြေးနဲ့သေဆုံးမှုတွေများလာခြင်းအကြောင်းရင်းနေရလည်းပဲလူနာရီယာဆေးရုံရောက်လာကြတဲ့အခါကျရင်အသက်အန္တရာယ်ရှိလောက်အောင်ကုသမှုရန်နောက်ကျလောက်အောင်ဒီလိုအခြေအနေမျိုးတွေနဲ့ရောက်လာ ကျွန်တော်တို့ရေဖို့ဌာနတွေမှာစလင်းငါရောက်တပြိုင်နဲ့အသက်လူနေရာတွေအခြေအနေမျိုးအထိသူကရောက်လာဒါပြင်အိမ်တွေကနေပြီးတော့ခေါ်လာတဲ့လူတွေကိုဆေးရုံရောက်ရှိသေးဆုံးတဲ့ရှိတယ်လို့လမ်းမှာသေးဆုံးအိမ်မှာသေးဆုံးဒါမျိုးတွေပါဆေးရုံတွေကိုရောက်လာလို့ကျွန်တော်တို့ကစမ်းစစ်ဖို့လိုတဲ့အတွက်ကြောင့်ဆွတ်ယူပြီးတော့စမ်းသပ်ကြည့်တဲ့အခါမှာလည်းတို့ကလည်းပဲပေါ်စတစ်တွေဖြစ်နေတာကိုအများကြ ကျေးဇူးအစီအကံတွေကိုတွားလာရတာလည်းခက်ခဲတဲ့အခြေအနေစေုံအစီအကံတွေကိုတပြဖို့ကြောက်ရွံ့တဲ့အခြေအနေမျိုးနဲ့အိမ်မှာမျိုးမဆိုင်ပဲနေဖြစ်တဲ့အခြေအနေမျိုးတွေရှိနေတယ်လို့ထင်တယ်။ဒါအပြင်မီဒီယာမျိုးမျိုးမှာမျိုးမျိုးဘိုလ်ကူလိုရတဲ့ဒီလိုကူလိုရတဲ့ဆိုဒီ
traditionally oxygen pamana so da 100 ya gain no 68 69 100 di lu gao ti yak ma alao shi ba de alao shi de pamana a ni pi do yut chi so de lu be 90 80 85 90 ai pa win yin o yut ti yak cha twa bi so da ne de gain ne pyan tin mo a tait ma de ba o da ja ma lo di lo myo te song mu ri ma shi ni ya aw ga covid ne patat de yoga lakkhana ri ku lo lo de ti de anat mi ya ra naw ga sa pi do bo le phya me chong so me tou kwe lo myo lakkhana ri po me di lo chin ne myo ri yauk la de a chi ma tri pyu bo lo da ga ကိုရှိမှာ တည် လောက်တဲ့တခြားအခန်းယောဂါရှိမရှိ နှလုံး သွေးတို့စီးကြို ကင်ဆာနဲ့ဆိုင်တဲ့ ယောဂါတွေ တခြားကြောက်ကအဲဲတို့ ဒီတို့ ယောဂါအခန်းရှိတဲ့လူနာတွေ ဆိုရင် ယောဂါလက္ခဏာ စပြတာနဲ့ တပြိုင်နဲ့ သက်ဆိုင်ရာ ဆေးရုံဆေးခန်းမှာ စနစ်တကျသမှုမကန်ယူနိုင်ရင် နောက်ကျပြီးမှ ဆေးရုံရောက်ရင် ခုနလို oxygen ပမာဏက 90 80 လောက်နဲ့ လာတဲ့အချိန်မှာ အသက်ရှင်နိုင်မှု အရင် နည်းသွားတဲ့အချိန်မျိုးတွေဖြစ်တယ် ဒါကြောင့်မို့ အထူးသဖြင့်တော့ ယောဂါအခန်းရှိသောသူများနဲ့ အသက်ကြီးသောသူများသည်
ဒီကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုပြည်စင်နေတိုင်းစောင့်ကြည့်ပြီးတော့သူတို့ဒီလက္ခဏာကြမပြသူတို့ကိုယ်တိုင်နားလည်ခြင်းမလဲနားလည်မယ်ဒါပေမဲ့နားလည်တဲ့အိမ်သူအိမ်သားအနေပြီးတော့ဒါသူတို့အမြဲမပြတ်ဂရုတစိုက်ကြည့်ပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့လက္ခဏာတွေစပေါ်တာနဲ့တပြိုင်နက်စောစောစီးစီးခေါ်လာဖို့လိုတယ်သူတို့ပြည်တော့တကြီးရွယ်ဦးရေးကြီးစုပြီးတော့ထားတဲ့ Rine, the Sierra Ede, Dirachi, the Gero Shigame, Kayoga Shide, Sierra Shigame Suye, Nagoronga Pianija, Siawone, Chigoshin, and Jama Mudi Chigoshin, and Terry Lurega Lebe, Aliozoa, Ludamu Dure, and Never Titi, two do such of Bainine, so you know, who we don't think of. Tamamo Leve, Jawa Sierra Rine, Abuni Dawi, Mepiti, Jama Puerine, Panama. စစ်စေးတဲ့အခြေအနေမျိုးကိုဗစ်ကူးစက်တာမကူးစက်တာကိုအရင်စစ်ဆေးမှုမတိုင်ခင်လောလောဆယ်သူတို့ချိန်မှာရှိနေတဲ့အခံယောဂါတွေဟာတင်းငြိမ်မှုရှိရလားဆိုတာကိုအရင်ဆုံးစစ်ဆေးမယ်ပြီးရင်ကိုဗစ်နဲ့ပတ်သက်လက္ခဏာတွေကိုဘယ်လိုဆောင်ကြည့်ရတယ်ဆိုတာကိုဘုန်းတော်ကြီးကြောင်းနေတဲ့မှာရှိတယ်ပညာတတ်နားလည်တတ်ကြွနဲ့ဆရာတော်တွေလည်းရှိမှာပါခြေဟန်းတွေလည်းရှိမှာပါသူတို့တင်ကြားပြတာပေးတ ဒီနိုင်နေပါတွေနဲ့ပြည်ပေးတဲ့ဟာမျိုးဒီလိုလက္ခဏာတွေပေါ်ရင်ချက်ချင်းပြတာပါဆိုတာမျိုးသူမှုကူညီအသေးနေရာလည်းပဲတကယ်တော့လိုအပ်ခဲ့လို့အရေးပေါ်ရှိရင်ဒီဖုန်းကြီးကြောင်းနေတကြီးရွယ်ဦးတွေရှိတဲ့နေရာတွေမှာအရေးပေါ်လူနာတည်ရင်နဲ့အမြန်ဆုံးစေယုံစေကံကိုရောက်နိုင်မှုအတွက်ကပ်ဆိုင်ရာအရေးပေါ်ဖုန်းနံပါတ်တွေပါတဲ့ညာတွေဖုန်းကြီးကြောင်းနေရာလည်းပဲယူထားသင့်ပါတယ
်ဟုတ်ကဲ့ဆရာတကယ်လို့စေယုံစေကံရောက်လာရင်တော့ဖြစ်လာနိုင်တဲ့ပြဿနာကိုစောင့်ကြည့်ပြီးတော့ဖြေရှင်းပေးနိုင်တော့ပါဆရာနော်
အခုဆိုရင်စေယုံစေကံတိုင်းမှာအောက်ဆီဂျင်ကိုလိုလိုလောက်လောက်ယူလို့ရအောင်ကျွန်တော်တို့ကအလင်းအမြန်ပြင်ဆင်ထားတယ်လောလောဆယ်အခြေအနေရဒီမှာလုံလုံလောက်လောက်ရှူနိုင်တဲ့အခြေအနေမှာရှိပါတယ်ဒါကြောင့်မလို့ဟိုလာခဲ့ပါလို့ကျွန်တော်တို့ကဘလို့အရေးအကြောင်းရှိခဲ့လို့ရှိရင်အောက်ဆီဂျင်ဆိုတာကဒီကိုဗစ်မှာအရေးကြီးဆုံးကုသမှုပဲအောက်ဆီဂျင်ကျနေတဲ့အချိန်မှာအောက်ဆီဂျင်80ကျနေတဲ့အချိန်မှာရှူလိုက်လို့95ပြန်တက်လာရင်ကိုပဲအခန့်ရောဂါတွေအတွက်သုံးမတော့အောင်ကာကွယ်ထားနေကိုဗစ်နဲ့ပတ်သက်တဲ့ကုသမှုလည်းပေးနိုင်တယ်အခန့်ယောဂါတွေအတွက်ကုသမှုလည်းပဲပေးနိုင်တယ်ဒီနှစ်ခုပေါင်းပြီးတော့ခုရင်တည်ဆုံမှုလုံးတွေကျသွားမှာဒါကြောင့်မို့လည်းပဲစောစောသာလျင်စေုံစေကံကိုလာကြဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာအလုံးလုံးလူနာတွေစေုံနောက်မချပဲရောက်လာပြီးတော့တည်ဆုံမှုတွေကျဆင်းနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကစစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာတော့ဆေးဆန့်ကျင်ရေးစာရေးသားလှုပ်ရှားမှုတွေဖြစ်ပေါ်နေပါတယ်တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်စစ်ရှောင်း900ကျော်စားနပ်ရိက္ခာအခက်အခဲကြုံတွေ့နေကြရတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းနာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘယ်လိုမြင်ကြပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ဆန့်ကျင်ရေးစာတွေကိုလူအသွားလာများတဲ့လမ်းတရားတွေပေါ်မှာမှုတ်ဆေးတွေနဲ့ရေးသားမှုတွေဒီတရင်ပတ်အတွင်းဆက်တိုက်ဖြစ်ပေါ်နေပါတယ်စက်တင်ဘာလ6ရက်နေ့ည9နာရီခန့်ကတောင်ကုတ်မြို့ကအထက်လူသွားလာများတဲ့လမ်းမကြီးကိုင်းရှည်တရားချောင်းကောက်မြို့ပတ်လမ်းနဲ့တခြားနေရာတွေမှာမှုတ်ဆေးအနီတွေနဲ့ပြည်နယ်အစိုးရအယုံကြည်မရှိဖက်ဆက်လူတက်အစိုးရစန့်ကျင်ကြဆိုတဲ့အစတမ်းတွေကိုအမည်မသိသူတွေကရေးသားခဲ့ကြတယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ်အဲ့ဒီအစတမ်းတွေကိုလူတွေတွေ့ရှိပြီးနိုင်ပိုင်းအကြာမှာပဲရဲတပ်ဖွဲ့ကမှုတ်ဆေးအဖြူတွေနဲ့ပြန်လည်ဖျက်ဆီးလိုက်တယ်လို့တောင်ကုန်းဒေသခံကိုစိုးအောင်ကပြောပါတယ်အလားတူစစ်တွေမြို့မှာလည်းစက်တင်ဘာလ4ရက်နေ့ကလမ်းမတွေမှာဖက်ဆက်လူတက်ဝါဒစန့်ကျင်ကြစတဲ့စာတွေကိုမှုတ်ဆေးအနေနဲ့ရေးသားခဲ့ကြတယ်လို့မင်းပြမြို့ပေါ်မှာလည်းမကြသေးမီကရေးသားခဲ့ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာဖြစ်ပွားနေတဲ့အစိုးရသမ္မတော်နဲ့ RCSSSA တောင်ပိုင်းရှမ်းပြည်သမ္မတော်တို့ကြားစိုက်ပွဲတွေကြောင့်ဘုံမိုးကျေးရွာဘက်မှာစစ်ကြောင်1000ကျော်ရှိနေပြီး900ကျော်ဟာစန္ဒရိကအခက်ခဲနဲ့ကြုံတွေ့နေရပါတယ်အောက်တိုဘာလ2ရက်နေ့ကနေ9ရက်နေ့ထိကြောင်မဲမြို့နယ်တောင်ဘက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနေအိမ်ပေါ်မှာလက်နက်ကြီးကြီးကျလို့ရွာသားတယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်ကြောင်900ရှိတဲ့တောင်ထိပ်ရွာဖုန်ကြီးကျောင်းဤတစ်ပိုက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်ကြောင်တွေရှိတဲ့နေရာကိုရိတ်ခါသွားမပို့နိုင်သေးဘူးလို့ကြောင်မဲမျိုးစစ်ကြောင်ကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။မြမသမတော်ဟာအောက်တိုဘာလကုန်သည့်တဖက်သားပြည့်ရကာလစုံမြင့်သားကြောင်ကြေညာသားပေမဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။
မြမတမရော်နဲ့ရခိုင်တပ်တော် AA တို့စစ်မဲ့ဖြစ်ပွားရာဒေသပလက်ဝမြို့မှာနေမြေလုံးကျုံရေးချင်နေရ73စီတည်ယူနေတာကြောင့်အော်တိုဘာလ1ရက်နေ့ကစပြီးလျှက်စစ်တပ်အားပြတ်တောက်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ဟာမဟာတပ်အားလိုက်မရသေးတာကြောင့်မြို့နယ်လက်စစ်တပ်အားဖြန့်ဖြူးရေးဦးစီးဌာနကနေဒီဇယ်စီအသုံးပြုပြီးရခိုင်ကတည့်ရက်မှာ၄နာရီလက်စစ်တပ်အားဖြန့်ဖြူးပေးပေမဲ့ဒီဇယ်စီပြက်လက်သွားတဲ့အတွက်အော်တိုဘာလာတည့်ရက်နေ့ကစပြီးလက်စစ်တပ်အားဖြန့်ဖြူးမှုရပ်တန့်တွားခဲ့တာပါပလောဝမြို့နယ်ဟာနေမြေတည်ငြိမ်မှုမရှိတာကြောင့်အခြေခံစားတောက်ကုန်ပြက်လက်မှုတွေလည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်မြောက်ဒီကိုကရိတ်ကလန်ဟောင်းမှာတမရော်သားနှစ်ဦးပြစ်ဒဏ်ခံရမှုဖြစ်စဉ်မှာ Kayim Yuran Lumia Yi Tamro, KNL, Seate Tayenga, Tawin Shitu, Sekan Kejang, Tamro Yatopian Chepoma, KNL Pega, Pianlen Yinsu Tavare, KNL Tama Kune Laukan Tayen, Seate Takwetonga, Tasu Munsishide, Soko Lusu, Kainse Cheya, Julon Dalu, Pansi Tamidu New Year's Tesu Chepoma, Kugabi, Tamro Pega, Topian Tavare, Pansi Tamidu New Year's Tesu Chetema, Sekan to Tasu Munamena Patebi, Lagano Tayema Machidlu, a super family. ကျွန်တော်တို့မှာလဲကန်လေတပ်ဖွဲ့ဝင်မဟုတ်ပဲစာရေးကိုပိုင်နံပါတ်မရှိကြောင်းကန်လေတရားသေးတိုင်းရင်တာဝန်ရှိသူတို့ကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့မှာမြောက်ဒီကော့ဂရိတ်ကလန်ဟောင်းမှာဆက်တွေ့ရေးဆက်ရုံစောင့်တဲ့တမရတော်သားနူအသက်ခံရပြီး၎င်းရုပ်လမ်းကိုသယ်ယူစင်မှာမိုင်းပေါက်ကွဲတာကြောင့်တမရတော်သားတုံးဦးထပ်မံတည်ဆုံသွားခဲ့ပါတယ်
မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေအတွင်းမှာနေထိုင်ကြတဲ့အယက်သား၊နိုင်ငံသား၊စစ်ဆေးရေးကပ်ပြား၊မတ်ပုံတင်မရှိသူလူဦးရေနှောင်းဝန်းကျင်ခန့်ကိုရွေးကောက်ပွဲအမိပြုလုပ်ပေးဖို့လိုလားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလေကပြောပါတယ်။မွန်ပြည်သက်ပါတီအေရိယာနဲ့ဆက်စပ်တဲ့ကရင်ရွာတွေမှာကရင်တိုင်းသားရေးရာဝန်ကြီးကမြို့နယ်လဝကနဲ့ညှိနှိုင်းပူးပေါင်းပြီး ဘူးလို့နိုင်ပညာလေကဆိုပါတယ်လက်တလုံးမွန်ပြင်းနေမှာလူဦးရေ9000ကျော်မတ်ပုံတင်မရှိသူဖြစ်နေပြီးCOVID-19 ကြောင့်ရွေးကောက်ပွဲအမီမတ်ပုံတင်ပြုလုပ်ဖို့အချိန်မမီတော့ကြောင်းရွေးကောက်ပွဲမဲထည့်နိုင်ဖို့အတွက်ကိုထောက်ခံစာပြုလုပ်ပြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲမွန်ပြည်နယ်ထံတရားဝင်စာပေးပို့ထားတယ်လို့လည်းမွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးတင်ချေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်နိုဝင်ဘာလမှာပါတီစုံရွေးကောက်ပွဲကိုကျင်းပတော့မှာဖြစ်သလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘလို့မြင်ကြပါသလဲဆိုတာကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်မွန်ပြည်တပါတီရဲ့တပ်ဖွဲ့ဝင်တွေကိုလာမယ့်2020ရွေးကောက်ပွဲမှာမိမိတို့ကြံ့နှစ်သက်တဲ့ပါတီမဲပေးခွင့်ပြုထားတယ်လို့ဗဟိုလုံမှုဆောင်အဖွဲ့ဝင်နိုင်အောင်မင်းကြီးကခုလိုပြောပါတယ်
ဘယ်မဲ့ area ရှိတယ်ဘသူတို့အမှတ်ဖွင့်နေတာသူတို့ဘယ် area လဲဆိုတာသူတို့ဒါကျွန်တော်တို့မပိတ်ပင်ဘူးသူတို့ရခီရောကမဲသွားထည့်လို့ခွင့်ပြုပါတယ်မိမိဘနေရမှာသူ percentage ရှိတယ်လေဆန္ဒသူတို့မဲထည့်နိုင်ဘူးသူတို့စီးရင်ကြည့်ထားပြီးဆိုတော့မူလကလေးကခွင့်ပြုထားတာရှိတယ်ဆိုတော့လေမိမိချက်တင်နှစ်တရာပါတီကိုတော့မိမိကိုစံတန်းရောက်မဲသွားထည့်လို့ရတယ်ကျွန်တော်အားလေးအားပြည့်တဲ့မဲထည့်ရမယ်ဆိုတော့
ဒါပေမဲ့မွန်ပြည်တစ်ပါတီလုံးဝထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ကိုဗစ်ရောဂါကာကွယ်ရေးနဲ့လုံခြုံရေးအရမဲပုံးထောင်ခွင့်ပေးမထားပါဘူးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေကတော့မဲထည့်ခွင့်မပေးထားဘူးလို့လည်းပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးအုံခေကခုလိုပြောပါတယ်
မေဘီခွင်းတော့မပေးထားတော့အဖေတို့လည်းဆိုတော့အကြက်သက်တော့အနေနဲ့ပေပါတီဖက်ကမှအာမပေးဘူးကန့်ကွက်တာလည်းမရှိဘူးပေါ့လေအဲ့လိုပဲရက်ပြီးထားတော့ပေါ့နော
်အခုလိုရွေးကောက်ပွဲကျင်းပပြီးမဲထည့်တာဟာဒီမိုကရေစီကိုဖော်ဆောင်ဖို့တွားနေတဲ့ခရီးလို့လက်ခံထားပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေဖြစ်တဲ့အတွက်ကိုယ်တိုင်ပါဝင်ဖို့ခက်ခဲနေသေးတယ်လို့ကရင်မျိုးသားစီယုံ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာဒူမူကဆိုပါတယ်
မဲထည့်ချင်းဆိုတာကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေသွားတဲ့အီလန်းမှာရှိတဲ့မှတ်တမ်းတစ်ခုအနေနဲ့တော့ကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဖို့ကတော့ဆက်မှာပါနော်ဒါကြောင့်လည်းကျွန်တော်ဒါ2008ဖြစ်တဲ့အောက်မှာလုပ်တဲ့ကိစ္စကျွန်တော်တို့ကတော့2008ရဲ့ဖက်ဒရယ်ကိုဆန့်ကျင်တဲ့ကိစ္စတွေကိုကျွန်တော်တို့ပြင်ပကြောင်းလည်းမှုလုပ်ပြီးတော့ဒီမိုကရေစီကိုဆန့်ကျင်တဲ့ကိစ္စတွေကိုပြင်ပကြောင်းလည်းမှုလုပ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်ငင်းဆိုင်လုပ်ငန်းကြီးဖြစ်လာတာ哦ဆိုတော့ကျွန်တော်ဆက်ကြတော့မဲတက်ခွင့်ရတာတော့မှကျွန်တော်ထည့်ဖို့တော့မရှိသေးပါဘူး
လက်ရှိအစိုးရဖွဲ့စည်းထားပေးတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC လို့ဖွဲ့စည်းမျိုးထက်ကိုဖွဲ့စည်းပုံအခြေခံဥပဒေကနေလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းသင့်တယ်လို့တိုင်းရင်းသားပြည်သူတရက်လုံးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုထူထောင်နိုင်တဲ့တနေ့ကျရင်တော့မဲထည့်တဲ့တနေ့ဖြစ်လာမယ်လို့ဘဒိုစောတာဒူးမူကပြောပါတယ်2020ထွေထွေရေးကောက်ပွဲနီးကပ်လာတဲ့နဲ့အမျှနိုင်ငံရေးပါတီတွေကရေးကောက်ပွဲအောင်နိုင်ရေးအတွက်ပြင်ဆင်နေကြသလိုသမ္မတတွေနဲ့အတူနေမိသားစုဝင်တွေကလည်းပထမဆုံးချင်းတပ်ပြင်ထွက်ပြီးမဲပေးကြတော့မှာဖြစ်ပါတယ်ရှင
်ဆက်ပြီးတော့ COVID-19 ကပ်ရောဂါကာလမှာကျင်းပမဲ့2020ရေးကောက်ပွဲဟာကန့်သတ်ချက်တွေနဲ့မဲဆွယ်စည်းရုံးနေရတဲ့အတွက်ပ
party အောင်နိုင်ရေးမှာအဟန့်တာဖြစ်စေနိုင်တယ်လို့ကချင်ပြည်နယ်အတွင်းကတိုင်းနာပါတီတွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကတင်ဆက်ပေးထားပါတယ်
။တိုင်းလိုင်းရှမ်းနယ်မြို့သားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌအဆိုင်ထေးအောင်ကမဲဆွယ်စည်းရုံးရေးနဲ့ဆက်လျင်းပြီးကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးခုလိုပြောပါတယ
်။အချက်သေးတော့အများကြီးကြုံရပါတယ်။အခုကိုဗစ်ကာလပဲရှိတဲ့အခါကျတော့သူတို့က50ထက်မပိုရဆိုပြီးမှသင်္ဟာပြတဲ့ကိစ္စပဲသူတို့ကတ်တာဖားတာပေါ့ဗျာ။အဲ့ခါကျတော့ကိုဗစ်ကာပြလာတော့မတားဘူးဒီဘက်ကပြလာတော့သူတို့တားလာပြီးတွေ့ရတယ်ပေါ့။လူများတော့လည်းအောက်ကြီးခွင့်မကြည့်ဘူးဆိုတဲ့ကဏ္ဍမျိုးတွေပေါ့နော်။ဒါပြောတယ်။နောက်ပြီးတော့လည်းအခုအင်ဒီယာတွေမဲဆွယ်စည်းရုံးကြီးမွန်ကြီးနဲ့အင်ဟာပြကော်မရှင်ကိုကျွန်တော်လမ်းမေးတယ်။အင်ဒီယာအခုအင်ဟာပြတွေကကော်မရှင်လာတိုင်တော့ဒါပြင်တော့တခုမှမတင်နေဘူးခင်ဗျ။ဒီနေ့ချိန်ကြီးတော့သူတို့ကြတော့မတင်မဲနဲ့အင်အားကိုထုတ်တုံးကြီးပြနေတယ်ကျွန်တော်တို့ပါတီကအင်အားပြတာလေးကိုမှသူတို့ကအောက်ရှေ့ကအင်ဒီတွေကကျွန်တော်တို့ကော်မရှင်လမ်းတိုင်တယ်အဲ့ဒါတွေကတော့တိတ်မကောင်းဘူးလို့ကျွန်တော်ထင်တာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းပြီးခဲ့တဲ့လကစတင်ပြီးတော့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးချင်းဆိုင်ရာနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးမှာကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာကျန်းမာရေးစံချိန်စံညွှန်းနဲ့သက်ဆိုင်ရာကအချိန်ကာလနေရာဒေသလိုက်ထုတ်ပြန်တဲ့ကျန်းမာရေးဆိုင်ရာမိတ်တွေလမ်းညွှန်ချက်တွေကိုလိုက်နာရမယ်လို့ထုတ်ပြန်ထားပါတယ်။ဒီလိုကန့်သတ်ချက်တွေကြောင့်တိုင်းဒါပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလှုပ်ဆောင်ရမှာအခက်အခဲတွေဖြစ်ပေါ်နေသလိုပါတီအောင်နိုင်ရေးအတွက်လည်းအဟန့်အသတ်ဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။ကချင်မြို့သားကွန်ဂရက်ပါတီ KNC ရဲ့ဖာကမြို့နယ်မဲဆန္ဒနယ်မှတ်သက်ပြည်နယ်လှုပ်တော်ကူစလဲလောင်းဦးနောင်လက်ကတော့
ကိုဗစ်ကာလဖြစ်တဲ့အခါကျဒီမဲဆွယ်စည်းရုံးနဲ့အချိန်မှာကျွန်တော်တို့လှုပ်တော်ကူစလဲတွေပြည်သူနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဒီကိုဗစ်ရဲ့အသားစီးတချို့ကစိုးရိမ်ကြတယ်ကြောက်ကြတယ်အဲ့လိုဖြစ်တဲ့အခါကျတော့ဟိုခက်ခဲအမျိုးမျိုးဖြစ်တာပေါ့နော်သူ့အရင်ကြီးပါတီတွေကတော့ဟိုသူတို့လှုပ်လဲလှုပ်ပြီးပါပဲအဲ့လိုဖြစ်နေဒီပြည်နယ်အခြေစိုက်ပါတီတွေကတော့သူ့ကဏ္ဍနဲ့တူတာတော့အခက်ခဲတွေကတော့တော်တော်များများတော့ကျွန်တော်ရှိနေတယ
်လက်ရှိဆိုရအန်နေတီပါတီပြင်2020မှာရွေးကောက်ပွဲဝင်ကြမဲ့တိုင်းဒေသနိုင်ငံရေးပါတီအလုံးဟာကိုဗစ် -19 ကာလတွင်ကြုံရတဲ့ခက်ခဲနဲ့ပတ်သက်ပြီးညှိနှိုင်းချာတဲ့လည်းလို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါရယ် COVID-19 ကရောဂါကူးစက်မှုနှုန်းပုံမှုမြင့်တက်လာနေပြီးလူသေပြောက်ပုံမှုများပြားလာတဲ့အတွက်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်ပေးဖို့ကိုလည်းနိုင်ငံရေးပါတီတချို့ကတောင်းဆိုထားကြပါရယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပြခန့်ပြင်းနယ်ကစစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ရေးဆန့်ကျင်စာရေးသားမှုတွေဒီတည်တင်းပတ်အတွင်ဖြစ်ပေါ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထက်မှာအစိုးရတပ်မတော်နဲ့ RCSS SSA တို့အကြမ်းတိုက်ပွဲတွေကြောင့်စစ်ရှောင်း900ကျော်စားနပ်ရိက္ခာအခက်ခဲနဲ့ကြုံတွေ့နေရပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ကျွန်တော်ရင်းနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်းညာပေးတော့မှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒုသမလောင်းနှစ်ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမမိုက်ပန့်စ်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမလောင်းဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမလာဟဲရစ်တို့ UWP နယ်မှာမနေ့ကစကားစစ်ထိုးခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲအတွက်မှာအမေရိကန်မှာ COVID-19 ကရောဂါကြောင့်လူနှစ်သိန်းတစ်သောင်းကျော်သေဆုံးခဲ့တာဟာသမ္မတထရမ့်အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပြီးဒုသမမိုက်ပန့်စ်ကတော့ COVID-19 ကရောဂါနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရရဲ့ကိုင်းတွဲပုံတွေကိုကာကွယ်ပြောဆိုသွားခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးတော့အမေရိကန်ပြည်သူတွေရဲ့ကျန်းမာရေးကိုပထမဆုံးဦးစားပေးဆောင်ရွက်ခဲ့တဲ့ဆိုတာကိုအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းပြောကြားလိုက်ပြီးတော့အထက်လွှတ်တော်မှ Harris ကိုလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒုသမရ Pence ကဝေဖန်လိုက်ပါတယ်ခင်ဗျာ။အမေရိကန်သမ္မတ Donald Trump ကသူ COVID-19 ရောဂါကူးစက်ခံရတာဟာအစိုးရကအကောင်ဖြစ်တယ်လို့ဗဟုထုနေ့ကထုတ်လွှင့်လိုက်တဲ့ဗီဒီယိုထဲမှာပြောထားပါတယ်။သမ္မတ Trump ကသူဆေးရုံတက်နေတဲ့82နာရီအတွင်းရခဲ့တဲ့ကုသမှုတွေကိုအင်ဗီရောကနေမနေ့ကချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေရ VO မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VO အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.